တမ်တော်ကအနာသိနေလို့ရကိုစန့်ကျင်တဲ့လမ်းပေါ်ထက်စန္ဒပြလှူရှားမှုတွေမှာရခိုင်ပြည်နယ်တောင်ပိုင်းကကွာတန်တွဲစားတွဲမျိုးနွယ်တွေကဒေသခံတွေနဲ့ပူးပေါင်းပါဝင်လာကြတာပါတန်တွဲမျိုးနွယ်မှာဆိုရင်ဒီကနေ့မနက်9နာရီလောက်ကစတင်ပြီးအနာရှင်စနစ်ကိုအလိုမရှိចောင်းသားတွေဘဝမဖြစ်စီနေစတဲ့ပေါ်စတာတွေကင်ဆောင်ပြီးတော့ထောင်ကနေရှိတဲ့လူတွေစန္ဒပြခဲ့ကြတယ်လို့လည်းလှူရှားမှုမှာကိုယ်တိုင်ပါဝင်ခဲ့တဲ့မတ်စွီတီထွန်ကပြောပါတယ်
ဟုတ်ပါဘောနော်ဆန္ဒတော့ပြရတာဆက်အနာရှင်စနစ်ကိုအလိုမရှိလို့ပေါ့နော်ဆက်အနာရှင်စနစ်ကအရင်တုန်းကလည်းကောင်းခဲ့တာမရှိဘူးပေါ့ဟိုလူကြီးတွေပြောတော့လာဆိုရင်ပေါ့ပြီးတော့ဟိုဒီလိုမျိုးဆက်အနာရှင်ကဆက်ပြီးတော့အုပ်ချုပ်သွားမှာဆိုရင်ဒီမတို့ရဲ့စီးပွားရေးတွေပညာရေးတွေအစားအလုံးကဟိုနောက်ကျသွားမယ်ပေါ့နော်ပြီးတော့တိုးလက်တိုးတက်လက်မရှိတော့ဘူးငင်းတယ်ပေါ့အဲ့ဒီအတွက်ကြောင့်ဆက်အနာရှင်စနစ်ကိုအလိုမရှိလို့ကိုယ်တိုင်ဆန္ဒတော့ပြရတာပါ
ကွာမျိုးနေမှာလေဒေသခံ1000လောက်ကဆံကြီးတွေကားတွေနဲ့မြို့ရင်းမှာလစ်လေပြီးဆေးအနာသိမ့်မှုကိုစန့်ကျင်တဲ့နေနဲ့ညင်းချင်းချင်းဆန္ဒပြခဲ့ကြကြောင်းမြို့ခံတဦးဖြစ်တဲ့ကိုစိုးမင်းအောင်ကပြောပါတယ
်သူကတော့ဟိုကပေါ့ဂျုံမထွက်နိုင်ဂျုံမတက်နိုင်ဂျုံထွက်ဆိုပြီးတော့ကျွန်တော်ပူစာတွေခြိုင်တဲ့လူတွေရှိကြပါတော့ဟိုသူကြောသားတွေကတော့ကျွန်တော်တို့တိုင်ပင်ထားတာတော့လည်းမရှိသေးတဲ့အခါကျတော့ပထမတော့ဟွန်းပြီးတော့ပဲဆန္ဒပါနောက်မှသူကြောသားတွေကတော့ဟိုဆေးအနာချင်းအလိုမရှိဆိုတဲ့ဟာတွေတော့ပါလာပါတယ်ခင်ဗျစမ်းမပြရတော့ရှင်းပါတယ်ကျွန်တော်တို့ကတော့လို့ပေါ့ဒီနိုင်ငံမှာဒီလိုစစ်တပ်ကအာဏာသိမ်းတာကိုမကျေနပ်တဲ့လူတွေအများကြီးဒီလိုရကိုကန့်ကွက်တဲ့ဆုံးရတဲ့အဲ့ဒီလိုကြောင့်ဆန္ဒပြတာပါခင်ဗျ
တမ်တော်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့နနစ်ကြော်ကြစီရင်တင်မာခဲ့တဲ့ရခိုင်ပြည်နယ်မှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်လှုပ်ရှားမှုတွေပေါ်ပေါက်နေသလိုတမ်တော်ကိုထောက်ခံအားပေးတဲ့အနေနဲ့လည်းဆန္ဒပြသူတွေလည်းရှိပါတယ်စနေနေ့တုန်းကလေစစ်တွေမျိုးမှာလောကနိုင်ငံဖျားနီလူ30ကျော်လောက်စုဝေးပြီးတပ်မတော်ကိုထောက်ခံတဲ့အနေနဲ့စီတန့်လှည့်လေခဲ့ကြတာပါတောင်ကုန်းမြို့နယ်မှာလေစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းဖွဲ့စည်းထားတဲ့ရခိုင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီရဲ့ဥက္ကဋ္ဌဖြစ်သူကိုထောက်ခံကြောင်းလူ1000လောက်စုပြီးဒီကနေ့စွဲပိုင်းမှာပဲဆန္ဒပြကြပါတယ်ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာအနည်းချက်တွေရှိခဲ့တာကိုဖြေရှင်းဖို့ပြက်ကွက်ခွေးတယ်ဆိုတဲ့အကြောင်းပြချက်နဲ့စစ်တပ်ကရပ်သားစုရခေါင်းဆောင်တွေကိုဖမ်းဆီးဖိချလိုက်ပြီးအာဏာသိမ်းလိုက်တဲ့ပုံမှာတော့ပြည်တွင်းပြည်ပမှာစန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုတွေပေါ်ပေါက်နေသလိုနိုင်ငံတကာတိုင်ဝမ်ကလည်းတည်တည်ရှုပ်ရှားမှုတွေထွက်ပေါ်နေတာဖြစ်ပါတယ်ခင်ဗျာ